မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အချက်တွေကိုကင်ကွယ်ဖြေရှင်းရမှာမြန်မာပြည်သူတွေရဲ့သဘောဆန္ဒကိုထက်သွင်းစဉ်းစားအပြေရှားတာမျိုးမလုပ်နိုင်ဘူးဆိုရင်အာဆီယံအဖွဲ့ကြီးရဲ့ဂုဏ်သိက္ခာကိုပါထိခိုက်လာစေမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ကြီးဦးကျော်မိုးထွန်းကသတိပေးပြောကြားလိုက်ပါတယ်။မြန်မာရေးအာဆီယံအရေးပေါ်ထိပ်သီးဆွေးနွေးပွဲကိုစနေနေ့ဒီကနေ့ကျင်းပဖို့ရှိနေချိန်မှာသူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တာမတ်ကြီးဦးကျော်မိုးထွန်းနဲ့တီးတန်းဆက်သွယ်နေမြန်သားတဲ့ကိုညံဝင်းအောင်ကပြောပြပြပါမယ်။
စစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုအတွင်းနေစဉ်ဒီပါတည်ဆုံနေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲကိုဆွေးနွေးအပြေရှားဖို့မြန်မာစီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုဖိတ်ကြားပြီးအာဆီယံခေါင်းဆောင်တွေတက်ရောက်ကြမယ်အရေးပေါ်စည်းဝေးပွဲကို AB24 ရဲ့ဒီကနေ့အင်ဒိုနီးရှားဂျကာတာမြို့မှာကျင်းပဖို့ရှိနေပါတယ်ဂျကာတာမှာကျင်းပမယ့်အစည်းအဝေးဟာမြန်မာပြည်သူတွေအကျိုးရှိစေမယ့်သဘောတူညီမှုမျိုးရလာနိုင်လိမ့်မယ်လို့အာဆီယံခေါင်းဆောင်တွေကမျှော်လင့်ထားပါတယ်မြန်မာပြည်သူတွေအတွက်အရေးကြီးတဲ့အတွက်ဒီစီဝေးပွဲကိုကျင်းပရတာဖြစ်တယ်ဆိုတာအင်ဒိုနီးရှားသမ္မတကအလေးပေးကြေညာခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားတာပါ။အာဆီယံခေါင်းဆောင်တွေမျှော်လင့်ထားကြသလိုမျိုးဒီစီဝေးပွဲအတွင်မြန်မာပြည်သူတွေရဲ့သဘောဆန္ဒကိုထည့်သွင်းစဉ်းစားတာမျိုးမလုပ်နိုင်ဘူးဆိုရင်အာဆီယံအဖွဲ့ကြီးရဲ့ဂုဏ်သိက္ခာကိုပါထိခိုက်လာစေမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းကVOA နဲ့တည်တံ့မြင်းညာစင်မှာသတိပေးကြေညာလိုက်ပါတယ
်ကျွန်တော်တို့ရဲ့အခုဖြစ်ပြနေတဲ့ဥစ္စာကပြည်တွင်းရေးလို့ပြောလို့မရတဲ့အနေအထားရောက်လာပြီဒါကြောင့်ဒီလိုမျိုးကိစ္စမှာဒေတာသင်းနိုင်ငံအနေနဲ့ထိရောက်တဲ့ဟိုအဖြေမရဘူးနောက်ပြီးတော့ပြည်သူတွေရဲ့ဆန္ဒနဲ့ထင်ဟပ်တဲ့အဖြေမရဘူးဆိုရင်တော့ဘာပဲပြောပေါ့နော်အာဆီယံရဲ့သိက္ခာကိုလည်းအတိုင်းအတာတစ်ခုထိခိုက်နိုင်တယ်လို့တော့ကျွန်တော်အသုံးသတ်ပါတယ်အဲ့ဒီချိန်ထဲမှာပဲပေါ့နော်ဒေတာတွင်ကမဆောင်ရွက်နိုင်ဘူးဆိုရင်နိုင်ငံတကာအပိုင်းဝိုင်းနေတဲ့ဘလို့ဆောင်ရွက်မလဲဆိုတဲ့ဥစ္စာတော့အမြန်ဆုံးဖြည့်သွင်းစဉ်းစားဖို့လိုလာပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့ဆုံးဖြတ်ချက်လုပ်ဖို့ action တစ်ခုယူဖို့တမီးနှစ်တနာရီတရက်ဆောင်ရင်ကျွန်တော်တို့မှာပြည်တွင်းမှာပြည်သူတွေတိတ်ဆုံးမှုကပိုပိုများလာတယ်ဆိုတဲ့အချက်ကိုတော့လစ်လို့မရှိကြဖို့တော့ဒီအာဆီယံမှာရှိတဲ့နိုင်ငံကောင်းဆောင်တွေဆိုတော့ကျွန်တော်ဟိုတိုက်တွန်းပြောကြားလိုပါတယ်
အာဆီယံဖွဲ့စည်းတဲ့မှာနိုင်ငံရေးစနစ်မျိုးစုံကန့်သက်ချက်စည်းမျဉ်းမျိုးစုံရှိနေတာကြောင့်မြန်မာနိုင်ငံသားတွေလိုလားတဲ့ရလက်ကောင်ထပ်ပေါ်လာမယ်ဆိုရင်တော့အထူးဝမ်းမြောက်ရမှာဖြစ်တယ်လို့တမကြီးဦးကျော်မထွန်းကပြောပါတယ
်။ကျွန်တော်တို့လည်းအာဆီယံဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့အတွက်ကြောင့်အာဆီယံပေါ်တော့မျှော်လင့်ပါတယ်။တစ်ချိန်တည်းမှာပဲအာဆီယံဖွဲ့ဝင်10နိုင်ငံမှာနိုင်ငံရေးစနစ်တွေကမတူကြတဲ့အတွက်ကြောင့်သက်ဆိုင်ရာသက်ဆိုင်ရာနိုင်ငံတွေရဲ့ယက်တီချက်ကလည်းကွာခြားနိုင်တယ်ကွာခြားနိုင်တဲ့အတွက်ကြောင့်အာဆီယံမှာသူ့ရဲ့တန်တက်ချက်တွေအဲသူ့ရဲ့ဟိုမူတွေရှိတဲ့အတွက်ကြောင့်ဟိုကျွန်တော်တို့လိုချင်တဲ့ရလဲရဖို့ဆိုတာတော့တော်တော်ခက်ခဲမယ်ပေါ့နော်ရလာရင်တော့ဒီအတွက်ကိုဦးစီးဦးဆောင်လုပ်တဲ့နိုင်ငံတွေနောက်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကိုတော့အရင်ကျေးဇူးတင်ပါတယ်ခင်ဗ
ျအခုစီဝေးပွဲကိုတော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကိုဖိတ်ကြားပြီးမကြသေးခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုပါဖိတ်ကြားဖို့ပြက်ကွက်ခဲ့တယ်ဆိုတော့ဝေဖန်မှုတွေကြားမှာပဲကျင်းပတာဖြစ်တာကြောင့်ကန့်ကွက်မှုတွေလည်းရှိနေပါတယ်။တံမကြီးဦးကျော်မထွန်းကတော့မြန်မာပြည်သူတွေရဲ့လိုလားချက်ကိုနီလန်းပေါင်းစုံနဲ့ပေါ်ပြနိုင်ဖို့ကြိုးပမ်းနေတယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီ NUG ကကိုယ်စားလှယ်တွေမဖိတ်တာတော့စိတ်ပျက်စရာပေါ့နော်။ဒါပို့ရင်းနေပြောရင်ဘာလို့လဲဆိုတော့ဟိုဆုံးဖြတ်ချက်တစ်ခုချမယ်ဆိုရင်အဖက်ဖက်ကအမြင်အဖက်ဖက်ကရှူတောင်းတွေကိုထည့်သွင်းစဉ်းစားမှပဲဟိုရလက်ကောင်ရနိုင်တယ်ပေါ့နော်ဒါကြောင့်အခုဆိုတဲ့ဥစ္စာမှာတစ်ဖက်ကပဲပြောတဲ့အတိုင်းကိုနားထောင်ပြီးတော့ဆုံးဖြတ်မယ်ဆိုရင်တော့ဒါပြည်သူတွေရဲ့ဆန္ဒပြည်သူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်နိုင်တယ်လို့တော့ကျွန်တော်မယူဆဘူးပေါ့နော်ဒါပေမဲ့လည်းတစ်ချိန်တည်းမှာပဲပေါ့နော်ကျွန်တော်တို့ရဲ့ပြည်သူတွေရဲ့အတန်ပေါ့နော်နောက်ပြီးတော့ဟို NUG ရဲ့ဆန္ဒကိုတော့ကျွန်တော်ညီမျိုးစုံနဲ့တော့အာဆီယံအဖွဲ့ဝင်နိုင်ငံတွေရောက်အောင်တော့အဲကျွန်တော်တို့ဖို့ထားတာပေါ့နော်ဒီ civil society တွေကနေတဆင့်ပေါ့နော်ပေါ့လွတ်နောက်ပြီးတော့လွတ်တော်အမတ်တွေကနေတဆင့်အဲကျွန်တော်တို့ပြောကြားတဲ့ဥစ္စာရှိတယ်ဒါကြောင့်မြန်မာပြည်သူတွေအတန်ကိုတဆန့်နိုင်ငံတွေကိုရောက်အောင်ဆောင်ရွက်ပေးတဲ့အခြားနိုင်ငံတွေကပြည်သူတွေကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်ခင
်ဗျမြန်မာအရေးဆိုင်ရာအာဆီယံအထူးစည်းဝေးပွဲကိုကနဦးမှာအာဆီယံဆယ်နိုင်ငံကထိပ်သီးကောင်းဆောင်တွေကိုယ်တိုင်တက်ရောက်လိမ့်မယ်လို့မျှော်လင့်ထားကြပေမဲ့နောက်ပိုင်းမှာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဦးချာရောဖိလစ်ပိုင်သမ္မတဒူတာတေးပါတက်ရောက်ခြင်းမရှိတော့ပဲသူတို့ရဲ့ကိုယ်စားလှယ်တွေကိုသာဆေလွတ်သွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။